မင်္ဂလာပါခင်ဗျာဒီနေ့တဲ့ live စီစဉ်မှာတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးတင်လာစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုပြီးအရေးကြီးသလားဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်ဒီမကြာသေးခင်တုန်းကပဲတရုတ်စိုးရအဘော်ဒီ Global Times တင်းစာဆောင်းပါးတစ်စောင်မှာမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြီးဝါဒတွေကြောင့်ဟန်တားတွေဖြစ်ရတယ်ဆိုပြီးရေးထားပါတယ်အစိုးရမဟုတ်တဲ့ဒီ NGO အဖွဲ့အစည်းတွေများလုံးနေတာဒီအများပြည်သူသဘောထားတွေကိုဦးစားပေးလွှင့်တာတွေကြောင့်အစိုးရအနေနဲ့မူဝါဒချမှတ်တဲ့နေရာတွေမှာလည်းအားနည်းချက်တွေရှိတယ်လို့ပဲအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမှာခေါင်းဆောင်တာတွေရှိတယ်ဆိုပြီးတော့လည်းထောက်ပြရတယ်ရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ပင်လယ်ဆွေးနွေးမဲ့ပုံကိုလည်းလေလိုင်းပေါ်မှာရောက်နေပါပြီဟိုတူကတော့ကျွန်တော်ဒီတရုတ်နိုင်ငံမှာခြေဆက်ကြတဲ့မြန်မာရေးအကဲကဒေါက်တာလက်ချော်ဆိုဖြစ်ပါတယ်နောက်တူကတော့မြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလိုက်ရေးဖွဲ့ကဦးအောင်သူငင်းတို့ဖြစ်ပါတယ်ဆိုတော့ကျွန်တော်ဆွေးနွေးပွဲကိုအခုပဲစတင်ချင်ပါတယ်ဟိုဒီနေ့မှာဒေါက်တာလက်ချော်ဆိုရဲ့တုံးတက်ချက်ကိုအချင်းချင်းကျွန်တော်ကြားချင်ပါတယ်ခင်ဗျာဒီ Global Times စီးစားရဲ့ဆောင်းပါးဒီသဘောထားအမြင်ဆောင်းပါးဆိုရင်လည်းပြုစုရတဲ့အဘော်ကိုတစုံတရာထင်ရနေတယ်လို့လည်းဆွေးနွေးပါတယ်ဆိုတော့ဆောင်းပါးရှင်တွေရဲ့ထောက်ပြချက်တွေကဒီမြန်မာနိုင်ငံရဲ့ British ချင်းတွေကိုထင်ရတယ်လို့တကယ်ပဲဆွေးနွေးလာဒေါက်တာလက်ချော်ဆိုအရင်အချင်းချင်းတုံးတက်ပြပါခင်ဗျာ
ဟုတ်ကဲ့မှာပထမဦးဆုံးပြောချင်တာတော့အဲ့ Global Times နဲ့ပတ်သက်လို့ပေါ့နော်အဲ့ဒီဟိုဟိုဒီမှာတရင်းသာဟာဟိုအစိုးရအဘော်တို့တော့ပြောလို့မရဘူးသို့တော်လည်းဟိုတစုံတရာဟိုအစိုးရရဲ့ဟိုအမြင်တွေပါတွေတော့တယောက်မှရှိပါတယ်ဟိုပေါ်ပြချက်တည်ရှိတာပေါ့နော်ဘာဖြစ်လို့လဲဆိုတော့အစိုးရဝန်ထမ်းတွေကိုယ်တိုင်ကကြီးတာဖြစ်တာခုတရုတ်ပြည်မှာကသူကတော်တော်ကိုဒီတရင်းသာလွတ်လပ်ခွင့်မီဒီယာလွတ်လပ်ခွင့်အတော်တော်ပြီးတော့ဒီ Global Times ကလည်းသူကအများကြီးဒီလိုလည်းလည်းရေးလို့ရပါတယ်သူတို့ဒီကိစ္စတွေပါဒီအထူးသဖြင့်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်လို့ဒီလိုကိစ္စမျိုးတွေကိုပညာရှင်တွေကိုလွတ်လွတ်လပ်လပ်ရေးခွင့်ပြုပါတယ်အဲ့တော့ဒါဗမာပြည်ရဲ့အကြောင်းနေမဟုတ်ဘူးနိုင်ငံအတော်များများရဲ့အကြောင်းတွေကိုပါသူကရေးသားနေတာရှိတယ်အထူးသဖြင့်ဒီတရုတ်ဘက်သူတို့တို့လည်းဖွံ့ဖြိုးစေနိုင်ငံတွေရဲ့ဟိုပါလေရှိတော့အလံကံကိုသဘောထားတာပေါ့နော်ဖွံ့ဖြိုးတဲ့နိုင်ငံတွေကိုသူကစီယုံပြီးတော့သူကဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ဟိုနေရာတွေကိုတဖြည်းဖြည်းဝင်တိုးယူဖို့လုပ်တဲ့အတွက်ကြောင့်သူကဖွံ့ဖြိုးတဲ့နိုင်ငံအတော်များများအကြောင်းတွေကိုရေးတာတွေ့ပါလေဒီဗမာပြည်ကမဟုတ်ပါဘူးဥပမာအားဖြင့်ဟိုမလေးရှားနိုင်ငံလိုဟာမျိုးနော်ကမ္ဘောဒီးယားလိုဟာမျိုးနောက်ပြီးတော့ဗီယက်နမ်လိုဟာမျိုးအဲ့လိုနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာတွေပါတယ်လို့လည်းတော်တော်များများရေးတာတွေ့ရပါလေ
ဟုတ်ကဲ့
ပမာပြည်ကြီးရောမဟုတ်ပါ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဟိုတော်တော်ဒီဆောင်းပါးမှာပါတဲ့အချက်တွေပေါ့လေသူတို့ဟိုထောက်ပြသွားတဲ့ဟိုအချက်တွေကဟောဒီမြန်မာနိုင်ငံရဲ့ဒီပြည်ချင်းတွေကိုထင်ရတယ်လို့ပြောနိုင်လားဆရာမ
ကျွန်မကတော့ဒီလိုကြည့်ပါလေဟိုဒီဖွံ့ဖြိုးတိုးတက်ရေးနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကဒီနှစ်ခုဟာဒီဆန့်ကျင်မဲ့နေရာကပေါင်းစည်းနေတဲ့ပြည်ပခတ်တစုံလို့တွေ့ရတယ်။အဲ့တော့ဗမာပြည်မှာသူတို့ဗမာပြည်ကဒါဒီလိုပြောတာသူတို့နိုင်ငံလည်းဒီလိုပဲဖြစ်နေတာပဲလေ။အဲ့တော့ပြည်သူလူထုကအတိအမြင်လာတဲ့အခါမှာအထူးသဖြင့်ဒီသဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့ဟိုဟင်းကြီးတိတ်များလာတဲ့အခါမှာထိခိုက်နစ်နာမှုတွေတိတ်များလာတဲ့အခါမှာလူတွေကနိုးကြားလာပြီးတော့ဖွံ့ဖြိုးတိုးတက်ရေးကိုပဲအဓိကထားတဲ့အဲဒီပါတယ်ဒီနေတွေမှာလည်းဒီလိုပဲသူတို့နိုင်ငံမှာလည်းတော်တော်များများပြဿနာတွေတက်နေတာပါပဲအဲ့တော့ကျမတို့ဗမာပြည်မှာလည်းဒါဟာစီဝိုင်းရရတံပြောင်းလာတဲ့အခါမှာတွေ့လေတွေ့ချာရှိတယ်ဖြစ်လေဖြစ်တာရှိတယ်သဘာဝပဲဖြစ်တာမို့လို့အဲဘယ်လိုမှလည်းနည်းနည်းသာပါတယ်ဗမာပြည်ရဲ့ဖြစ်ပျက်နဲ့သူတို့ပြောနေတာတွေနဲ့လည်းအတော်နည်းဆက်တယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ဆိုကိုအောင်သူရဲ့သဘောထားခင်ဗျအခုကျွန်တော်တို့ဒီ Global Times စောင်းပါပါမှပေါ်ပြထားတဲ့ဒီအချက်ကိစ္စတွေကမြန်မာနိုင်ငံရဲ့ဗဟိချင်းနေနဲ့ထင်ရှားမှုရှိရလို့ယူဆတာခင်ဗျ။
ကျွန်တော်မြင်လာတော့သူတို့ရဲ့သုံးသပ်ချက်ကတော့ဟိုတစ်ခါကကြည့်နေဆိုရင်လို့ရှိရင်တော့မှားတယ်လို့ကျွန်တော်ထင်ပါတယ်။အဲတော့နောက်တစ်ခုကကျတော့ဒီအခုသူ့ရဲ့ဆောင်းပါးပေါ့နော်ဒီဂျန်အွေယူဆိုရဲဒီသူရေးထားတဲ့ဆောင်းပါးမှာကျွန်တော်ကြည့်ရတာကျတော့အနှစ်ချုပ်က၄ချက်လောက်ပြည်တယ်ဗျ။ဆိုတော့အဲ့ဒီ၄ချက်ကလည်းတရုတ်ပြည်ဘက်ကအမြင်နဲ့ဒီကလည်းသဘောမျိုးဖြစ်တယ်ပေါ့နော်။ဆိုတော့အဲ့ဒီ၄ချက်ကဘာတွေလဲဆိုတော့တစ်ခုကတော့ဒီကျွန်တော်တို့နိုင်ငံမှာလည်းဥပဒေကလည်းအားနည်းတယ်။ဒါကြောင့်မလို့ဒီကျွန်တော်နိုင်ငံမှာ NGO တွေကအများပြားရှိနေတယ်ဆိုတော့ဟာမျိုးပေါ့။ကျွန်တော်အမြင်ကတော့ဒီလောက်ကြီး NGO တွေအနေနဲ့ဩဇာလည်းမရှိပါဘူး။ပြည်လည်းမများလောက်ဘူးလို့ကျွန်တော်ထင်ပါတယ်။နောက်တစ်ခုကကျတော့သူတို့သုံးသပ်တာကတော့ resource nationalism လို့ခေါ်တယ်။ကျွန်တော်တို့ဒီတဘာဝအရင်းနဲ့ပတ်သက်လို့အမျိုးသားရေးဝါဒတွေထပ်တန်နေတဲ့ဆိုတဲ့ဟာမျိုးပေါ့။ဒါကတော့ကျွန်တော်မြင်တဲ့ ရကျွန်တော်တို့ကမပွားဘူးလို့ထင်ပါတယ်။နောက်တစ်ချက်ကတော့ကျွန်တော်တို့ environmental politics ကိုခေါ်တဲ့ဒီတဘာဝပတ်ဝန်းကျင်ဖိစောက်ကိုအလေးပေးတဲ့နိုင်ငံကြီးပေါ့ဗျာ။ဆိုတော့ဒါကိုထွန်းကားနေတယ်အလေးပေးနေကြတယ်ဆိုတာလည်းဟိုကျွန်တော်တို့လောက်ကြီးမဟုတ်လောက်ဘူးလို့ထင်ပါတယ်။တော့နောက်ဆုံးချက်ကသူသုံးသပ်ထားတာကအခုလက်ရှိတရုတ်နဲ့ဒီအမေရိကန်ကြားထဲမှာဒီကုန်သွယ်ရေးစစ်ပွဲတစ်ခုကြိုင်ဆိုင်မှုတွေဖြစ်နေတယ်ပေါ့အဲ့ဒီမှာလဲကျွန်တော်တို့ကပြည်ပမမရတဲ့ကြားနေတယ်ဆိုတဲ့သဘောမျိုးသုံးသပ်ထားတာတွေ့တယ်ဆိုတော့ဒါလည်းကျွန်တော်ထင်တယ်ကျွန်တော်မမှားဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကိုအောင်သူငယ်သုံးသပ်တဲ့ကျေးဇူးပါဆိုတော့ဟိုဆင်မတော်လာကျော်တော်ကိုပြန်ပြောချင်ပါတယ်ဆိုတော့ဒီကိုအောင်သူငယ်လည်းပြောတော်တာတစ်ခုရှိတာပေါ့လေဒီဟိုဒီဒီအများပြည်သူရဲ့သဘောထားလေးကိုဟိုပုံပြဥစားပေးရတဲ့ပြပရင်းနှီးမြှုပ်နှံမှုတွေကိုအားပေးရမရဘူးဆိုပြီးတော့လည်းသာမန်မှာထောက်ပြရရှိရဲ့နောက်ဒီတိုင်းပြည်ဖွံ့ဖြိုးရေးမှာဒီရင်းမြစ်တွေကိုအမျိုးသားရေးစိတ်ဓာတ်နဲ့ကာဝေးချင်တာတွေကလည်းဒီဖွံ့ဖြိုးရေးမှာအဓိကဟန်တာဖြစ်နေဆိုပြီးတော့လည်းဟိုထောက်ပြရရှိပါတယ်ဟိုဘလို့ကိစ္စတွေမျိုးလဲဆိုတာကိုတော့အတိအကျပြောမထားရင်လည်းဟိုမြစ်ဆုံဆက်စီမံခန့်ကိုဒီဟိုဝိုင်းပြီးတောက်ခတ်တဲ့ကိစ္စမျိုးတွေကိုဟိုထောက်ပြချင်တာလို့လည်းယူဆနိုင်ပါတယ်ဆိုတော့ဒီလိုထောက်ပြချက်တွေရောလက်ခံနိုင်စရာအချက်လို့ပြောလို့ရတာခင်ဗျာဟိုဒေါက်တာလာချောဆိုခင်ဗျာ
ဟိုဒီသဘောပတ်ဝန်းကျင်ထိန်းသိမ်းနဲ့ပတ်သက်လို့ပဲဖြစ်ပြေနော်ဒီ swine နဲ့ပဲပတ်သက်လို့ပဲဖြစ်ပြေဟိုတယောက်ကပြောချင်တာခုနခင်ဗျားပြောတာမှန်ပါတယ်မြစ်ဆုံကိစ္စကိုရည်ရွယ်တယ်ဆိုတာမှန်ပါတယ်ဘာဖြစ်လို့လဲဆိုတော့သူကထောက်ပြချင်တာအဓိကအားဖြင့်အဲဟိုနင်းဘယ်လိုပေါ့မလဲကုန်ကြမှုအနည်းဆုံးမှရေအားလျက်စစ်ဖြစ်တယ်ဆိုတာကိုသူကအဲပြောချင်တာပါပဲအဲ့တော့ရေအားလျက်စစ်ဆိုလို့ရှိရင်တော့ကျမတို့ကမြစ်ဆုံလို့ပါတော့လို့ရမှာပေါ့ဗျာဒါတော့အဲ့တော့ဒီဟာကဒီဒီ swine နဲ့ပတ်သက်လို့ဟို swine နဲ့ပတ်သက်လို့အမျိုးသားဆိုင်ရာဟိုစီမံကိန်းတရားတော်ရှိဖို့လိုတယ်သူတို့နိုင်ငံမှာလည်းရှိပါတယ်အဲဟိုတကယ်တကယ်တော့ကြောင်မီးသွေးပဲဖြစ်ဖြစ်ကြောင်မီးသွေးကိုသူတို့နိုင်ငံမှာဆို86000ခိုင်နှုန်းတောင်သုံးနေတာပါအခုတဖြည်းဖြည်းနဲ့ short ချလာနေတာ2050လောက်ကြာမှ900000ခိုင်နှုန်းကြီး short ချမယ်ကြံတာတွေကတော့အခုကပြောတဲ့အဲပြန်ဖြည့်နိုင်တဲ့ဟို swine တွေတုံးတာ600000ခိုင်နှုန်းကနေ100000ခိုင်နှုန်းမှာရှိသေးတယ်ဒါတော့သူတို့နိုင်ငံမှာနော်အဲ့တော့ကျမတို့နိုင်ငံအနေနဲ့ကလည်းဒီဘက်ကပဲဟိုပို့အတွက်ပြန်ဖြိုးတိုးတက်ရေးအတွက်ဒီ swine ကိုတုံးတဲ့အခါမှာအမျိုးသားဟိုနည်းကိုတုံးတယ်တကယ်လို့ရေအားရှက်ဆက်ကတကယ်လို့ဟိုနည်းပြုတ်တယ်ဆိုလို့ရှိရင်လေပြည်သူလူထုကိုကျမတို့ကပုံမှန်လင်းလင်းချပြစရာလိုတယ်ပြည်သူလူထုကိုကောင်းကောင်းပုံမှန်ရှင်းပြဖို့လိုတယ်သူတို့နိုင်ငံမှာလည်းဒီလိုပဲအများကြီးဖြစ်နေတာပေါ့ဥပမာအဖြစ်ဟိုမြစ်ဆုံအဲဟုတ်ပါဘူးသူတို့ရှိမှမိချင်းတုံးနေတာရေကာရာလုပ်တဲ့ကိစ္စတုန်းကလည်းဒီလိုပဲသူကတိုင်းပြည်ကိုရှင်းပြရတာပြည်သူလူထုကိုရှင်းပြရတာအားကောင်းချက်ကပါဖြစ်တယ်အားနည်းချက်ကပါဖြစ်တယ်ဆိုတာရှင်းပြရတာဖြစ်တယ်အဲ့တော့ကျမတို့ဗမာပြည်မှာလည်းဥပမာရေအားရက်စစ်ကိုပဲအားကိုးမယ်ဆိုရင်ဒါဟာကျမတို့ကကောင်းကျိုးကပါရှိနိုင်တယ်မကောင်းကျိုးကပါရှိနိုင်တယ်အဲ့မကောင်းကျိုးတွေကိုဘယ်လိုသက်သာအောင်လုပ်လဲဆိုတာပြည်သူလူထုကိုသိချာရှင်းပြဖို့လိုတယ်တကယ်လည်းသူတည်တနာလုပ်ဖို့လည်းလိုတယ်အဲ့တော့အဲ့ဒီဟာတွေကသူတို့လုပ်နိုင်တဲ့ကိစ္စကိုကြည့်ရင်တော့သူတို့ကတော့ best of နေဟိုဘယ်လိုပြောမလဲဖွံ့ဖြိုးတိုးတက်တဲ့နိုင်ငံအဖွံ့ဖြိုးတိုးတက်တဲ့နိုင်ငံလို့ပြောပေမဲ့တကယ်တကယ်အဆင်ကသူတို့ကလည်းဖွံ့ဖြိုးတိုးတက်ပြီးဟိုဖြန်းနေတဲ့နိုင်ငံဖြစ်တော့သူတို့ဘက်ကတော့ best of နေတော့ကျမတို့နိုင်ငံကအခုမှဖွံ့ဖြိုးတိုးတက်ဖို့ဟိုလှမ်းလာပဲရှိသေးတဲ့အတွက်အဲ့ဒီနည်းလမ်းတွေကိုတော့ကျမတို့လေ့လာသင့်တယ်ဖြစ်နေအဲ့ဒီဟာတွေလေ့လာနိုင်ရင်သူတို့ပြည်သူလူထုကိုပါနားလည်အောင်သိရှိစွာရှင်းပြနိုင်မယ်ဆိုရင်တော့ကျမတို့လည်းအကျိုးရှိနိုင်ပါတယ်သူတို့ရှိရအကြည့်တော့နည်းနည်းထုံးစံအရယ်တင်ပြတွေပေါ့နော်သူတို့ရဲ့လုံလီလုံခိုင်တွေကိုကျမတို့လေ့လာမယ်ဆိုရင်ကျမတို့လည်းအများကြီးအကျိုးရှိနိုင်ပါတယ်
ဟုတ်ကဲ့ကျွန်တော်ဆုံးပြချင်ချင်ပါဆိုတော့ကိုအောင်သူငယ်ကိုလည်းမေးချင်ပါတယ်ကျွန်တော်ဟိုတခုရှိရာဒီမြန်မာနိုင်ငံပြန်စားတဲ့ချိန်စာမီးရဲ့တိုင်းပြည်လို့အောင်ပြောခံထားတဲ့တိုင်းပြည်ဆိုတော့ဟိုလူလူကြားမှာလည်းစီမံရေးတစ်ခုလုပ်တော့မယ်ဆိုရင်ဟိုခါခါသီးသီးဖြစ်တာဟိုတဘာဝလို့ဖြစ်နေပါတယ်ဆိုတော့အခုဆိုရင်ဒီရာလက်စစ်ဆောက်ဖို့ပဲဒီကြောင်မျိုးစိတ်ကိုစောက်ချင်တာဒီကန့်ကွက်တာတွေလည်းရှိပါတယ်ဟိုဒါရီယာကိုအခုဒီဆောင်းပါးထဲမှာထောက်ပြနေတယ်လို့ပေါ့လေဖွံ့ဖြိုးရေးမှာအတားအဆီးတွေဖြစ်နေလားကိုအောင်သူငယ်ဆိုတ
ော့တခုရှိရာတော့ကျွန်တော်တို့ဒီတစ်ခါကစီးပွားရေးဖွံ့ဖြိုးမှုနဲ့တစ်ခါကကြတော့ကျွန်တော်တို့ဒီတဘာဝပတ်ဝန်းကျင်ပေါ့နော်ဆိုတော့အဲ့ဒါကတော့ trade off လို့ခေါ်တဲ့အပြေးယူသဘောမျိုးရှိပါတယ်တစ်ခါကကျွန်တော်တို့ဖွံ့ဖြိုးမှုဘက်ကိုသိကျဲရယ်တစ်ခါကတဘာဝပတ်ဝန်းကျင်ပြည့်စုံမှုကမလွဲမသွေသိရတာပေါ့နော်ဆိုတော့အဲ့လိုအနေအထားမှာကြတော့အစိုးရဘက်ကချင့်ကြင်ဖို့လိုရယ်ခုနဆမား၆ပြကလို့ပဲပြည်သူလူထုကိုသိချာနားလည်အောင်ချင့်ကြင်မှာလုပ်တယ်လို့တော့ထင်တယ်အဲ့တော့ကျွန်တော်တို့ဒီပြည်သူလူထုယာထဲမှာလည်းတန်ဖိုးရရရှိနေတာကဒီကိစ္စတွေကြားထဲမှာတွင်ရည်ရည်ရည်များရှိသလားပေါ့ဒါမှမဟုတ်လို့ရှိရင်လေဒီလိုကိစ္စတွေကိုပြည်သူတွေကိုတိစားမရှင်းပြဘဲနဲ့ ကိုဂျိုးစီပွားအတွက်လုပ်မဲ့သူတချို့ရှိသလားပေါ့ဆိုတော့ဒီလိုတန်တရားတွေရှိတဲ့အခါကျတော့ပူပူပြီးတော့ကျွန်တော်တို့တန့်ခွက်ရတဲ့ကိစ္စမျိုးတွေဖြစ်တာပ
ါဟုတ်ကဲ့ကောင်းပြီညီဆွေးနွေးရကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်တာဝန်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းဒီလိုင်းပေါ်မှာရှိနေကြပါရဲ့မန္တလေးမြို့ကကိုတန်းမောင်ဖြစ်ပါရဲ့ကိုတန်းမောင်ရဲ့သဘောထားလဲဆွေးနွေးချင်တာမင်းမြင့်တာရှိရင်ဆွေးနွေးမင်းမြင့်နိုင်ပါရဲ့
ဟုတ်ကဲ့ဟုတ်ကဲ့အဲဒီစာမရေးတဲ့ပုဂ္ဂိုလ်ဟာသူတို့နိုင်ငံမှာလွတ်လပ်လပ်ရေးလို့ရတယ်ပြောတယ်ခုနဆရာမပြောတယ်လွတ်လပ်လပ်ရေးလို့ရတယ်ဆိုရင်သူ့အိမ်မှာမျိုးသားရေးဒီလိုဟာဒီမိုကရေစီနဲ့ပတ်သက်ပြီးတော့သူဘာလို့ရေးလို့မရတာတော့အဲ့ဒါဒီမိုကရေစီလွတ်လပ်ခွင့်သူရေးလို့မရပါဘူးဒါဗမာပြည်ကသူကတက်တဲ့ဟိုအာရုံနောက်တာပါဟိုဒီမြေဆုံပြတ်တော့တော့တော့ဒီပါကမှာဆိုလေဒါသူတို့ဟိုရပိုင်းကကျွန်တော်ဒီ9လပိုင်းလောက်ကဟိုစိတ်ရုံတစ်ခုကိုသူတို့ရီးရှိုးခံလိုက်ရတယ်အဲ့ဒါသူလည်းအဲ့ကုမ္ပဏီမှာသူတို့ပါတယ်သူတို့နဲ့ဒီအာနာရှင်နေတော့အဲ့ကုမ္ပဏီနာမည်တောင်ပဲတောက်ပတ်တယ်9လပိုင်းရီးရှိုးခံလိုက်တယ်အလုံးသမားတွေလမ်းစေရင်မပေးတော့ဘူးနော်ဒီဟာကဘယ်လိုလဲဆိုတော့သူတို့ကဗမာပြည်မှာဟို NGO တွေအလုံးရှုပ်တယ် NGO ကလည်းခုနဆရာကြီးပြောဆိုပါပဲတဲ့ဒီမှာဗမာပြည်လည်းလက်မခံပါဘူးပြည်ထဲမှာသူတို့အားကိုပြည်ထဲမှာဆင်းခိုင်းနေတာပြည်ရင်းဆင်းလို့လည်းအဆင်မပြေပါဘူးတရုတ်ခေါ်ရှင်းလည်းတရုတ်ကထပ်ပြီးတော့တည်ယုံပဲရှိတာတရုတ်ကတည်ယုံပဲရှိတာဟာလားဟိုကချင်ပြည်နယ်မှာပဲရှိကြီးရှမ်းပြည်နယ်မှာပဲရှိကြီးရခိုင်မှာပဲရှိကြီးဖက်ဆုံဟာလားတိုင်းရင်းသားနေမျိုးတွေကိုပတ်ဒုက္ခပေးနေတာဘယ်သူမှဖြေရှင်းလို့မရဘူးဒီတိုင်းရင်းသားဟာလားလက်လက်ကန်ရုံလည်းဟာလားအဓိကဟိုဘာလို့ဆိုရင်သူနောက်မှာဟိုဟာတရုတ်ကပါဝင်အပြည့်ဝပါပြီလားတခြားအဲ့ဒီလက်လက်ကန်နေဆိုရင်တက်ပြီးတော့သူမပါသေးဘူးဒီဘာမှာကြသူတို့လည်းတနေ့မှပါဝင်တယ်သူတို့ဘယ်လိုအတိုင်းဝန်းနေလဲအဲ့ကမှရှိတော့ဘာလို
့အဓိကဟိုဆွေးနွေးခြင်းနဲ့အချက်ကိုအဓိကနည်းနည်းလေးဆောင်းပေးပြီးဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဘာမှမတရုတ်ဝင်လို့လည်းအဆင်ပြေမှာမဟုတ်ပါဘူးအခုရဲ
့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကိုတီးလည်မှုကိုပြန်ပြီးဆက်သွယ်လို့ရပါပြီကိုတီးလည်မှုရဲ့သဘောထားလဲဆွေးနွေးမြင်းမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ဒီပြောရပြောဆိုချက်တွေကိုကျွန်တော်လက်ခံမရပါဘူးဒါသေးရဆိုတော့ကျွန်တော်လုံးဝပြရအောင်ဒီစီစီကမြေအတတားနဲ့ဆိုးတက်သွားလို့ရပါတယ်ခါဒါသေးရဆိုတော့ကျွန်တော်အနေနဲ့တော့ဓာတ်လို့ခွင့်နဲ့ကိုယ်ကစက်တာငွေအပေးပဲဆိုရင်တော့ကျွန်တော်အမြင်ပါစီစီချင်းချင်းလောက်စားလို့ရပါတယ်เนาะအစီအစီတိုးတက်သွားရပါကျေပဲကျေပြောတာကိုပဲလက်ခံမယ်ကျေပြောတာပဲလိုက်လို့မယ်ဆိုကျွန်တော်မှမပြရနော်နောက်လာမယ့်အနည်းပေါင်းများစွာဆိုရင်နော်အခုကျွန်တော်ပြင်ပြနေမှာ
ဟုတ်ကဲ့ကိုသီးလည်းမှုလာရပြန်ချပါပါရဲ့ကျွန်တော်နောက်တူရှိနေပါတယ်ကိုသိန်းစိုးဖြစ်ပါတယ်ကိုသိန်းစိုးသဘောထားလဲစွန့်နေမင်းများလို့ရပါတယ်ခင်ဗျာကိုသိန်းစို
းဟုတ်ကဲ့ပါခင်ဗျာဟိုကျွန်တော်အမြင်ပြောရရင်တော့တရုတ်ကဝင်လဲဝင်လာတယ်ဆိုလို့ရှိရင်လည်းသူတို့မှာဟိုတာဝန်ခံမှုတာဝန်ယူမှုအပိုင်းကြီးရှိရပါတော့။ဒါပေမဲ့ကျွန်တော်တို့အမြင်ပြင်ကြည့်သူတွေအမြင်ကြည့်လို့ရှိလို့ရှိရင်တော့တရုတ်ကတာဝန်ခံမှုကိုသူတို့တိတ်ပြီးတော့ဟိုဥစားမပေးဘူးပေါ့နော်။သူတို့ရဲ့ကိုဒိုးစီးပွားအတွက်ပဲလုပ်တယ်ပေါ့နော်။ပြီးတော့ဒီကျွန်တော်တို့ရဲ့နိုင်ငံကလည်းဥပဒေပိုင်းမှာတော်တော်လေးကိုဟိုအကျင့်ပြတ်ချခံမှုတွေကတော်တော်များတယ်ပေါ့နော်။အခုချိန်ကြီးလည်းရှိနေတော့မှာပေါ့။အဲ့ဒါဆိုတော့ကျွန်တော်အမြင်ပြောရရင်တော့တရုတ်ဝင်လာလို့ရှိလို့ရှိရင်တော့တိတ်ပြီးတော့ဟိုမကောင်းလို့ပဲပြောကြည့်ပါလေ။ဒါပြည့်သူတို့မှတာဝန်ခံမှုမရှိဘူး။ဟိုတခြားအဲ့ဒီဥစ္စာကိုတခြားနိုင်ငံတွေဝင်လာမယ်ဆိုလို့ရှိရင်တော့သူတို့မှတာဝန်ယူမှုရှိတယ်၊တာဝန်ခံမှုရှိတယ်၊သူကအဲ့ဒီပုံစံမျိုးရှိရပါတော့။အဲ့တော့ကျွန်တော်တို့ကတော့တရုတ်ကိုအားမပေးပါဘူ
း။ဟုတ်ကဲ့။ကိုတိတ်ဆိုဆွေးနွေးတာကျေးဇူးပါ။ကျွန်တော်နောက်ထပ် email တွေ Facebook တွေကပေးပို့ထားစာချုပ်လည်းရှိနေပါလေ။စုမော်တွေချုပ်စာတွေဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီဝေဝူဆိုတဲ့အကောင့်ကတော့အရင်တော့က NGO တွေမရှိခင်တုန်းကတရုတ်ကိုသူကကြိုက်တယ်လို့ချဲလဲခွင့်ပေးပြီးပြီတဲ့မြန်မာပြည်ဘာမှတိုးတက်မှုမရှိပါတဲ့သဘာဝတရားစာတာကုံလာရဲ့သဘာဝပတ်ဝန်းကျင်ပျက်စီးတာပဲရှိတယ်အခုကအရင်လိုမျိုးသူကြိုက်တယ်လို့မလုပ်နိုင်အောင် NGO တွေကဆန္ဒပြတောင်းဆိုလာတာကြောင့်မိမိအကျိုးစီးပွားထိခိုက်တဲ့အတွက်မကောင်းဘူးဆိုပြီးတော့ဝေဖန်တာပါတဲ့နောက် GMP Cap ဆိုတဲ့အကောင့်ကတော့တရုတ်ပြောတာဆိုရင်ကြောင်းမြန်ပြန်ပြီးတွေးမှအဖြေမှန်ရမယ်လေသူတို့ကသိပြီးယုံရတာမဟုတ်ဘူးလို့ပြောထားပါတယ်မြင့်မြတ်ဆိုတဲ့အကောင့်ကတော့တရုတ်ကသူ့ရဲ့စီးပွားရေးတိုးချဲ့နိုင်မှုပဲအဓိကထားစဉ်းစားတာလို့မြင်ပါတယ်တဲ့မြန်မာစီးပွားရေးက Eddie the Chatene, Tanina Mahobau, Basso, a town, New Mirja, Umomo Nina, no way you saw me barere, Coco Zos, or a Kawaro, Mimi Longle, Joame Sueno, a soya, Pidu, a Boma, Sion, Swiss, or Shimbia, Nai Musoye, Name Bamuga, a Tika Javarere, a Sasa Ayaya, Loacha, Tainiani, the Dinima, Tain Timanyabe, Loyama, Chipimele, Pidu Ludu, Lakala, Sio Yamaga, Soya, Dawi, Mepiparere, Jimo, Sue Kawaro,
တယောက်ကသူ့အကျိုးစီးပွားနဲ့ပတ်သက်ပြီးမြေဆုံစီမံကိန်းလုပ်မရတာကြောင့်အခုလိုရေးသားတယ်လို့ထင်မိပါတယ်အစိုးရအနေနဲ့လည်းနိုင်ငံအတွက်အကျိုးဖြစ်မယ်ဆိုရင်ဘယ်လုပ်ငန်းမဆိုရေးရဲကြီးလုပ်တင်တယ်လို့ထင်ပါတယ်ဆိုပြီးပြောထားပါတယ်ကောင်းလင်းကြီးโอเคတပည့်ကျေးဇူးအများကြီးဆိုတော့ဒီမနက်ကတည်းကစီးပွားရေးလုပ်ငန်းတွေကမြေဆုံလို့ကိစ္စမျိုးတွေမှာတယောက်နဲ့ဟာအကျိုးစီးပွားရေးခြေဝ ဟိုကျမဒေါ်လာကျော်ဆိုဆွနေစီကျမလေးဟိုသူထောက်ပြရတဲ့အချက်တစ်ချက်ကတော့ဒီမြမအစိုးရအနေနဲ့ဒီအများပြည်သူသဘောထားကိုဦးစားပေးလို့နာကြောင့်ဒီမူဝါဒချမှတ်တဲ့နေရာမှာအားနည်းချက်တွေရှိရဆိုပြီးတော့လည်းပြောထားတဲ့ချက်ရှိပါတယ်။ဆိုတော့ဒီသူကတော့ဒီတရုတ်နိုင်ငံဘက်ကအမြင်နဲ့ဆိုတော့ကော်သူကြီးနဲ့ထောက်ပြပါတယ်။ဒါတရုတ်နိုင်ငံပညာရှင်တွေရေးတဲ့ဆောင်းပါးတွေလည်းဖြစ်တာဆိုတော့သူတို့ကဒီတရုတ်နိုင်ငံဘက်ကရှုထောင့်နေချင်းကတည်းကဖြစ်ပါတယ်ဆိုတော့ဒီတရုတ်နိုင်ငံအနေနဲ့ကတော့ဟုတ်ပါတယ်ဒီအများပြည်သူရဲ့ဟိုသဘောထားတွေကိုတချို့နေရာတွေမှာဟိုတိုက်ရိုက်ကြီးအကုန်ယူစရာလည်းမလိုဘူးဆိုတော့ဒီမြန်မာနိုင်ငံမှာကျတော့ဒီလိုမျိုးပဲနဲ့ဒီအများပြည်သူရဲ့ဟိုအထူးသဖြင့်ဒီ energy source တက်လာတဲ့အချိန်မှာဒီအများပြည်သူရဲ့သဘောထားတွေကိုပို့ပြီးထင်ရမယ်ဆိုရင်အပိုင်းတွေလည်းရှိတယ်ဆိုတော့အစိုးရမူဝါဒအားနည်းချက်တွေကဒီလူသဘောထားကိုဦးစားပေးတာကြောင့်လို့ဟိုစောင်းမားကောက်ချက်ချလို့တကယ်ပဲကောက်ချက်ချနိုင်တဲ့အခြေအနေမျိုးတွေရှိနေတာဆိုတော့ဒေါက်တာလာကျော်ဆောင်ပါ
ကျမကတော့ဒီလိုကြည့်တယ်ဗျာဟို energy အစိုးရရဲ့ဒီတချို့ဟို policy တွေချမှတ်ရမှာအားနည်းချက်ရှိတယ်ဆိုတာအမှန်ပဲအဓိကလူလူမဟုတ်ဗျာသူတို့ကစစ်တပ်မြန်မာကြည့်နေရလို့အဲ့တော့အရင်ဖြစ်ဆက်ဆက်ကဥမာမြေဆုံကိစ္စပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်ဒါတွေကအကုန်လုံးစစ်တပ်ကလုပ်ထားတဲ့ကိစ္စစီနာဖာနာဝတနာဖာကိတလုပ်ထားတဲ့ကိစ္စတွေအဲ့တော့အဲ့အရာတွေကိုထောက်ထားပြီးတော့သူကစဉ်းစားပြီးတော့လှုပ်ဆောင်ပေးနေရတာအဲ့အဲ့ဒါကြောင့်မလို့ energy ရဲ့ဟိုဒီ policy ဆိုင်ကအားပြောချက်ပြည်သူလူထုထက်သူကစစ်တပ်ကိုကြည်နေတာလို့စစ်တပ်ကလုပ်သွားတဲ့ဟာတွေကသူ့ပြဿနာတွေကသူ့ဟာသူမရှင်းနိုင်တာတွေဖြစ်တယ်။အဲ့တော့ဒါကို NLD ကဝင်မကန်ရေးဖြစ်နေတာတွေဖြစ်နေတယ်။ဒါကိုတရုတ်ကသိပါတယ်မသိတာမဟုတ်ပါဘူး။ဒါတချို့ပညာရှင်တွေကသူတို့ရင်းချက်တယ်လို့ရေးတာပါပဲ။သူတို့လိုချင်တဲ့အချက်ကနေဆိုရရေးတာ။ကျွန်မကတော့ဒါပြည်သူလူထုကို NLD ကထောက်ထားပြီးတော့ဝင်ပြုနေတာလို့မထင်ဘူး။ဥပမာအချင်းခင်ဗျာစဉ်းစားကြည့်မြေဆုံကိစ္စဆိုပါတော့မြေဆုံကိစ္စကိုတကယ်တကယ်တိရုပ်ဆိုးရတာအဲ့ဒီဒေတာကပြောင်းသွားတယ်ဒီရွာတွေဘာတွေအတွက်ရောကြီးအပြည့်အဝပေးပြီးတာသို့တော့ပေးရတဲ့အခါမှာလူလူကိုပေးရတာမဟုတ်ဘူးအဲ့ဒေတာဆိုင်ရာအစိုးရတွေကိုပေးရတာအဲ့ဒီငွေတွေကပေးရရောက်ကုန်တယ်ဒါတွေရှိတယ်ဒါတွေဘယ်လိုရှင်းမလဲအဲ့တော့အဲ့ဒီကိစ္စတွေအားလုံးကအန်တီကဒီပွားနေသူဒီနာဖာခစ်အစိုးရခစ်ဆက်ဆက်မျက်နှာကိုထောက်ထားနေရလို့သူလိုရတဲ့ policy တွေကိုသူပြတ်ပြတ်သားသားမလုပ်နိုင်တာဖြစ်တယ်
ဟုတ်ကဲ့ဆရာမကျေးဇူးပါဆိုတော့ကုအောင်သူရဲ့သဘောထားတို့မြန်မာဒီဆောင်းမမှာထောက်တယ်လို့ပြောလို့မြန်မာအစိုးရမူဝါဒချမှတ်တဲ့နေရာမှာအားနည်းချက်တွေကလူလူသဘောထားကိုကြည့်နေရတဲ့ကိစ္စကြီးပါတယ်ဆိုပြီးပြောပါတယ်ဒီကောက်ချက်ကဟိုသဘောတူပါလားကုအောင်မြေအဲ့
ကျွန်တော်တို့သဘောမတူဘူးခင်ဗျဆပါကြီးလို့လဲဆိုတော့ NLD ကရွေးကောက်ပွဲမင်းနဲ့တက်လာတဲ့အခြေခံကသူတို့ရွေးကောက်ပွဲမတန်ခင်မှာပဲဒီပညာစာနာတွေတွေလိတ်ခါတာရှိပါတယ်ဆရာတော်တခါလေကျတော့အခုပြောနေတဲ့ကိစ္စတွေကပြီးခဲ့တဲ့ရွေးကောက်ပွဲကာလကပြောတာရင်းနဲ့တချို့လွဲနေတဲ့ဟာမျိုးဖြစ်တာပေါ့နော်။ဆရာနောက်တစ်ခုကကျတော့တရင်ပြည်ထဲမှာရွေးကောက်မှုတွေနဲ့ပြည့်စစ်တာထုတ်တဲ့ဆွေးနွေးလုပ်မယ်လို့လည်းဆိုပါတယ်။အဲတော့အဲ့လိုခါကျတော့လည်းစိတ်ပြီးတော့ပြည်သူလူထုတာကိုစိတ်နားထောင်လာတာတော့မဟုတ်ဘူးပေါ့နော်။သူလုပ်ချင်တဲ့သူပဲဟိုစောင့်ပြီးတဲ့သဘောရှိပါတယ်။ဒါပေမဲ့အခုချိန်ကြီးတော့မဖြစ်သေးပါဘူး။ဆရာတော်ကျွန်တော်ခုနကဆောင်းမမှာပေါ်ပြထားတယ်လို့ပေါ့။ဒီလူလူတို့တောင်ပေးအလိုလိုက်လို့လည်းတော့ကျွန်တော်မကြည့်ပါဘူးခင်ဗျ
။ဟုတ်ကဲ့ကောတင်ကြီးကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီ email တွေပို့ဆွေးနွေးစာတချို့လည်းရှိနေပါသေးတယ်။စာတချို့တော့မတူမမဲဖတ်ပြပေးပါဦးခင်ဗျ။
ဟုတ်ကဲ့ပါရှင်ဒီဒေါက်တာကျော်ရှိန်းဆိုတဲ့အကောင်ကတော့မြမပြည်မှာအများကြိုက်ဝါဒကိုဦးစားပေးမလားဒါမှမဟုတ်စီးပွားရေးတွတ်တက်အောင်လုပ်သင့်သလားဆိုတာစဉ်းစားသင့်ပါတယ်တဲ့တားရှင်ရွှေဦးထန်တာမြင်ချင်ပါတယ်ဗျာ ပယံသာတာတွေလည်းကုံတလောက်ရှိနေပါပြီ။ပဝင်းကျင်ပျက်စီးလို့ရာသီဥတုကလည်းဖောက်ပြဲသဘာဝဘေးတွေကလည်းတောက်ခမန်းလီလီဆိုတော့စင်ကျင်တက်ပါပြီ။နူရဝဲဆွဲလဲရတခိုးထောက်ဆိုသလိုနလန်နောက်မထူနိုင်တော့ပါတဲ့။အိန်းကြီးချင်းပိတ်ဆွဲတချို့ကငတေမိုင်းပြီးရောဆိုတဲ့အချို့မျိုးချိုးနေတာလည်းအလုံးသိပါ။ဗမာလူမျိုးဆိုတာရောင်ရဲတက်ပါတယ်။ကိုယ်ရေမြေတောတာကိုခင်တွေ့တတ်ပါတယ်။ဒါကရိုးရဓလေ
ညမပြီဟာစိုက်ကျိုးရေးစီးပွားရေးတယံစာတထုတ်လုပ်သုံးဆွဲရေးစသည်တို့ကိုစနစ်တကျထင်လာမြင်လာလုပ်တယ်ဆိုရင်ရှင်လဲလျှောက်တာပြားလဲဆွဲတာဖြစ်မယ်လို့ယုံကြည်ပါတယ်လုံလဲလုံကြပါလို့အကြံပြုပါရစေဆိုပြီးရေးထားပါတယ်ရှင်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်ကျွန်တော်တို့ဒီမေးပေးပို့ထားရှိပါသေးတယ်စာတစ်စာမှာတော့ကျွန်တော်နာမောင်းဆိုတဲ့အကောင့်နဲ့ Facebook ကနေပေးပို့ထားတာပါနားလောက်ဖတ်ပြပေးပါဦးခင်ဗျာ
ပါဖြစ်လို့လဲဆိုတော့နိုင်ငံရေးစနစ်မှာမတူပဲဒီလိုလာထောက်ပြရတော့လက်မခံနိုင်ပါဘူးတရုတ်အစိုးရဟာလက်ရှိအုပ်ချုပ်နေတဲ့ရှီကျင်းပင်အစိုးရဟာအများပြည်သူရွေးကောက်တင်မြှောက်ထားတဲ့အစိုးရမဟုတ်ဘူးဆိုတာကိုလည်းမေ့နေပုံရပါတယ်စနစ်ချင်းမတူနိုင်ငံချင်းမတူလူမျိုးချင်းမတူတဲ့မြန်မာနိုင်ငံဟာအများပြည်သူကိုတာဝန်ခံရတဲ့ပြည်သူ့သဘောနဲ့ရွေးကောက်တင်မြှောက်ပေးလိုက်တဲ့ပြည်သူ့အစို နေနဲ့သူဖြစ်ချင်တာမဖြစ်ရမလုပ်ရလို့ပြောတာပဲဆိုတာသိတာလုံးမလေးပါပဲဖြစ်ဖြစ် NGO ကလည်းသူ့အလုပ်သူ့လုပ်ပေါ့အစိုးရနဲ့စွတ်တော်ကလည်းစူးစမ်းပြီးတော့သူ့အလုပ်သူ့လုပ်ချမှတ်ရတဲ့မော်ရာတွေကိုအများပြည်သူတွေအောင်ထုတ်ပြန်ပြည်သူကလည်းစိုးအပ်တဲ့ထောက်ပြဝေဖန်မှုတွေနဲ့အစိုးရကိုကောင်းသောအကြံကောင်းသောဝေဖန်မှုတွေနဲ့တစ်ဖက်နဲ့တစ်ဖက်ဟန်ချက်ညီညီနဲ့သူ့အလုပ်ကိုယ့်အလုပ်ကြရတာပေါ်မှာမင်းကြီးမျိုးပဲလက်တွဲပြီးတော့ချီတက်ကြမယ်ဆိုတာဘာမဆိုလဲအောင်မြင်နိုင်ရမယ်လို့ပြောပြစီဗျာ
ဟုတ်ကဲ့ကျေးဇူးပါနောက်ဆက်တစ်စောင်းကတော့အမေရိကန်ပြည်အောင်ပြောမောင်တတနာရဲ့စာပါကိုရနိုင်ဆက်ပြပေးပါဦးခင
်ဗျာ၄ဘောင်း90ကျော်ပြည်သူကိုကိုစားမပြုရဲ့အာနာသိန်းစစ်ဆိုးရအဆက်ဆက်ရဲ့လူလူစုကောင်းစားရေးနဲ့အာနာရှင်စနစ်တည်မြဲရေးစီးပွားရေးစီမံကိန်းတွေကြောင့်စီးပွားရေးတွေဖွံ့ဖြိုးတိုးတက်မလာတဲ့အပြင်ပြည်သူတွေမှာအိုးအိမ်လေယာဉ်ဥယျာဉ်ခြံမြေတွေဆုံးရှုံးခဲ့ဥစွာမကလူနေမှုစင်တာတွေပါထိုးကျသွားခဲ့ပါတယ်အထင်ရှားဆုံးကတော့လေဗရောင်းတောင်ကျင်းဒီစီမံကိန်းမြေဆုံရရားရက်ဆက်စီမံကိန်းဖားကကြောင်းမြတ်တူဖော်ရေးလုပ်ငန်းနဲ့ရခိုင်တန်းငွေပိုင်လိုင်းစီမံကိန်းတွေကြောင့်ပြည်သူတွေရဲ့လူနေမှုဘဝဘလောက်ထိဆိုးဝါးကုန်တယ်လဲဆိုတာတွေ့နိုင်ပါတယ်။ဘသူတွေအကျိုးမြတ်ပေါ်ရကုန်ကြတယ်လဲဆိုတာလည်းအထင်ရှားတွေ့နိုင်ပါတယ်။လက်ရှိဆိုရကပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြစ်တာကြောင့်ပြည်သူကိုပြေဝကူစားပြုနေပါတယ်။ပြည်သူတွေကိုတိုင်ရအကျိုးမပြုနိုင်တဲ့ဘလို့စီမံကိန်းကိုမဆိုစီးပွားရေးသမားတွေအကြိုက်ရေးဆွဲအကောင့်ထဲပေါ်မှာမဟုတ်ဘူးလို့ယူဆမိပါတယ်။စစ်မှန်တဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဒီမိုကရေစီလွတ်လပ်ခွင့်တွေ၊ဘဝနဲ့တိုင်းပြည်လိုအပ်ချက်တွေ၊စီးပွားရေးနဲ့သက်ဆိုင်တဲ့ကောင်းမွန်မြတ်တာတဲ့ဥပဒေတွေ၊နည်းဥပဒေတွေ၊အခြေခံအဆောက်အုံတွေ၊နိုင်ငံရေးတည်ငြိမ်မှုတွေ၊တရားဥပဒေစိုးမိုးရေးတွေအားလုံးဟာတစ်ခုနဲ့တစ်ခုချိတ်ဆက်နေတယ်လို့ယူဆမိပါတယ်။ဒါတွေအားလုံးကိုတပြိုင်တည်းလှုပ်ဖို့ကြီးမားတဲ့အခက်အခဲကတော့2008အခြေခံဥပဒေပြင်ဆင်ရေးနဲ့အစိုးရတစ်ခုရဲ့ဖွဲ့နိုင်ရေးလိုပဲဖြစ်တယ်လို့သုံးသပ်မိပါတယ်ခင်ဗျာ။
ဟုတ်ကဲ့တမောင်သဒ္ဓနာပေးတာပါအခုနောက်စာကျန်နေသေးတဲ့ဆောင်စုမမဖတ်ကြပါဦ
းဟုတ်ကဲ့ပါရှင်ဒီဖြိုးဝင်းထက်အောင်ဆိုတဲ့အကောင့်မှာနိုင်ငံတကာနိုင်ငံမှာစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုကလိုအပ်တာမှန်ပေမဲ့ကျွန်တော်တို့နိုင်ငံရဲ့လက်ရှိအခြေအနေမှာတော့စစ်မှန်တဲ့ဒီမိုကရေစီလွတ်လပ်ခွင့်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေရရှိဖို့ရန်ကအရင်ဆုံးလိုအပ်ပါတယ်လို့ယူဆမိပါတယ်။ဘာလို့လဲဆိုတော့နိုင်ငံစီးပွားရေးတိုးတက်ဖို့ဆိုရင်နိုင်ငံကငြိမ်းချမ်းနေဖို့အဓိကလိုအပ်ပါတယ်။နိုင်ငံငြိမ်းချမ်းမှနိုင်ငံရဲ့ပညာရေးကျန်းမာရေးစီးပွားရေးလူမှုရေးဖွံ့ဖြိုးတိုးတက်မှာပါ။မြန်မာနိုင်ငံမှာကစစ်မှန်တဲ့ဒီမိုကရေစီမရသေးပါဘူး။စစ်မှန်တဲ့ဒီမိုကရေစီနဲ့ဒီမိုကရေစီလွတ်လပ်ခွင့်တွေရရှိမှသာနိုင်ငံတကာကလည်းစီးပွားရေးတွေလာရောက်ရင်းနှီးမြှုပ်နှံမှာဖြစ်ပြီးတော့အလုံခိုင်ခွင်လန်းတွေလည်းပေါများလာပြီးစီးပွားရေးဟာတိုးတက်ပြောင်းလဲလာနိုင်မယ်လို့ယူဆမိပါကြောင်းကြေထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီလွတ်လပ်ခွင့်တွေပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဒီဖွံ့ဖြိုးတိုးတက်မှုတွေချမ်းမှာဆက်စွာဒီတိုးတက်ခြင်းတရားစာထဲမှာပါတယ်လို့ရှင်းလင်းလျှောက်တာပြားလဲဆွဲတာခြင်းမျိုးဖြစ်အောင်ဟိုလုံနိုင်တဲ့နည်းလမ်းတွေလုံနိုင်မဲ့ပုံစံတွေအစိုးရဘက်မှာဘာများရှိမလဲဆိုတော့ဟိုစီစဉ်အဆုံးမသတ်ချင်မှာကိုအောင်သူကြီးချင်းချုံတိုးတက်ပြပါဦးခင်ဗျာ။
ကျွန်တော်တို့ဒီမှာ EICI ခေါ်တာပေါ့ဒီတဘာဝသဘောကျင်ကနေပြီးတော့တရားစာတွေထုတ်တဲ့လုပ်ငန်းတွေပြုနေနေတာမျိုးပေါ့နော်။ဒါကလည်းပတ်သက်လို့အစိုးရကလည်းတတိကိုယ်လုပ်ထားတဲ့အခုချိန်ထိလည်းဟိုအကောင့်တွေပုံနေရာရှိပါတယ်။ဆိုတော့ဒါမျိုးလုပ်ငန်းတွေကိုကျွန်တော်တို့ပူအားပေးတဲ့နဲ့ကျွန်တော်နေရာတော့ပို့ပြီးတော့အစိုးရဘက်ကပြုနေနေတာမျိုးတွေဒါတွေပို့လုပ်နိုင်တော့ပိုကောင်းပါလေ။နောက်ခုနကတော့ဆွေးနွေးကြတယ်လို့ပဲပြည်သူလူထုကို ဒီကပုံပြီးတော့ပုံမှန်နေနေပါတော့တိုင်နေအတိပေးတာမျိုးပုံဖြစ်ဖို့လိုတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဗျာအောင်ဝင်ဆွေးနွေးပြီးတဲ့မြန်မာနိုင်ငံမဟာဗျူဟာနဲ့မဝါရလေးလိုက်ခေါ်အောင်သူငယ်တရုတ်နိုင်ငံချီဆက်မြန်မာရေးခဲခက်ဒေါက်တာလတ်ကျော်သောနောက်ကိုယ်တိုင်ဆွေးနွေးရသူစာရိယသာပြည့်တို့ရသူနဲ့ဆက်ဆံရှင်အားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ